အာဖဂန်နစ္စတန်နိုင်ငံကနိုင်ငံရေးခေါင်းဆောင်တွေကိုဖိတ်ခေါ်ပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်ညီလာခံတစ်ခုကိုကျင်းပဖို့အတွက်ပါကစ္စတန်နိုင်ငံကစီစဉ်နေပါတယ်။ဒါဟာအမေရိကန်တပ်ဖွဲ့တွေအာဖဂန်နစ္စတန်နိုင်ငံတဲကရုပ်သိမ်းနေစဉ်မှာအဲ့ဒီလိုကမ်းလှမ်းခဲ့တာဖြစ်ပါတယ်။အမည်မဖော်လိုတဲ့ပါကစ္စတန်ထိပ်တန်းအရာရှိတွေက VOA ကိုမနေ့ဗုဒ္ဓနေ့ကပြောဆိုခြင်းအရာအဲ့ဒီညီလာခံကိုဒီလဇူလိုင်18ရက်နေ့ကနေ19ရက်နေ့အထိပြုလုပ်မှာဖြစ်ပြီးအာဖဂန်နိုင်ငံရေးခေါင်းဆောင်တော်တော်များများတက်ရောက်ကြလိမ့်မယ်လို့သိရပါတယ်။အဲ့ဒီထဲမှာအာဖဂန်နစ္စတန်သမ္မတရဲ့ပါကစ္စတန်နိုင်ငံဆရာဆိုင်ရာအထူးကိုယ်စားလှယ်ရာဟူဒင်ရာဗာနီဗန္ဒာရေးဝန်ကြီးအောင်ဟာဇာရန်တို့လည်းတက်ရောက်ကြလိမ့်မယ်လို့ VOA ကိုပြောပါတယ်။ဒါပေမဲ့လည်းကျင်းပမဲ့နေ့ရက်ကိုတော့ဆက်လက်ဆွေးနွေးနေဆဲဖြစ်တယ်လို့ဆိုပါတယ်။ရေရှည်တည်တံ့တဲ့အနာဂတ်ငြိမ်းချမ်းရေးဆွေးနွေးမှုအတွက်သဘောတူညီမှုရရှိရေးကိုတော့အာဖဂန်တွေကိုယ်တိုင်တာဝန်ယူကြရမှာဖြစ်တယ်လို့အာဖဂန်နစ္စတန်နိုင်ငံဆရာပါကစ္စတန်တာအမတ်ကြီးကပြောပါတယ်ခင်ဗျာ။